ကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ခိုက်ရေးမှာမျက်ဖျားယောဂါအတွက်သုံးတဲ့ hydroxychloroquine C နဲ့ကုသလို့ရမယ့်စမ်းသပ်ဆစ်ဆင်းမှုတွေပြန်ပြီးစမယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကြီး Tedros Ghebreyesus ကဗိုလ်တစ်ဖူးနေမှာပြောပါတယ်ဒီဆေးစမ်းသပ်မှုတွေနဲ့ပတ်သက်ပြီးကျန်းမာရေးဆိုင်ရာစိုးရိမ်ရမှုတွေရှိနေတာကြောင့်ခိတ္တရက်ဆိုင်ကိုမကြသေးခင်ကပဲ WHO ကညွှန်ကြားခဲ့တာပါ hydroxychloroquine C ကိုကိုရိုနာဗိုင်းရပ်စ်ယောဂါပိုးအကူဆက်ခံရသူတွေကိုပေးရန်လူနာရီမှာနှလုံးခုန်နှုံးမူမမှန်ဖြစ်ပြီးတိဆုံးမှုနှုံးတိုးလာမှာကိုစိုးရိမ်တဲ့အတွက်ဒီဆေးနဲ့ဆန်းသက်ဆစ်ဆဲမှုတွေလုံမှာကိုခိတ္တဆိုင်ရန်ခံခဲ့တာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုရိုင်းကိုရိုနာဗိုင်းရပ်စ်ယောဂါမကူးစက်အောင်သုံးဖို့ထောက်ခံနေတဲ့ hydroxychloroquine အပါအဝင်ဒီယောဂါတိုက်ဖြစ်ရေးအတွက်ဆန်းသက်ဆစ်ဆဲမှုအားလုံးကိုဆက်ပြီးလှုပ်ဆောင်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကျန်းကျင်သူတွေကအကြံပေးကြတယ်လို့ Tedros ကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။လက်တင်အမေရိကနဲ့ Haiti တို့လိုကမ္ဘာအဆင်းရဲဆုံးနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါနှင်းကူးစက်ပြန့်ပွားနေတဲ့အတွက်အထူးစိုးရိမ်ကြောင်းလဲ WHO အရာရှိတွေကပြောပါတယ်။ဒီအမေရိကတိုက်နိုင်ငံတွေမှာလူပေါင်း3000လောက်ဒီရောဂါအကူးဆက်ခံနေရတာဖြစ်ပါတယ်။